ဒီကနေ့ကြားရောက်တဲ့မြန်မာနှစ်သစ်ခုအထိမ်းအမှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့အပါအဝင်အကျဉ်းသား 8,542 ယောက်ကိုလွတ်ငြိမ်ခွင့်ပြုလိုက်တယ်လို့လွတ်ငြိမ်ခွင့်ပြုရမှာလည်းအရင်ကပြဋ္ဌာန်းထားတဲ့ကန့်သတ်ချက်တွေကိုပယ်ဖျက်ပေးလိုက်ပါတယ်။သမ္မတရဲ့အမိန့်ထုတ်ပြန်ချက်အပေါ်နိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကကြိုးစားလိုက်ကြပေမဲ့ကြံနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးအမှုတွေနဲ့ရင်ဆိုင်နေရသူတွေအတွက်ပါဆက်လက်စဉ်းစားပေးဖို့လည်းတိုက်တွန်းခဲ့ကြတာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့မြန်မာတက်ကရစ်1380ပြည့်နှစ်တကူနေ့မှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကအရင်နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့စီကံချက်ကိုပယ်ဖျက်တဲ့အမိန့်တစ်ခုနဲ့နိုင်ငံသားနဲ့နိုင်ငံခြားသားအကျဉ်းသားတွေကိုလွတ်ငြိမ်းခွင့်ပြုတဲ့အမိန့်နှစ်ခုစုစုပေါင်းအမိန့်သုံးခုကိုထုတ်ပြန်ကြေညာခဲ့ပါတယ်ပထမဆုံးအမိန့်ဖြစ်တဲ့အမိန့်အမှတ်16မြင်းဆောင်2018အရင်ကနိုင်ငံရေးအကျဉ်းသားတွေကိုလွတ်ငြိမ်းခွင့်ပြုရမှာထောင်ကျွေးချံအဖြစ်သတ်မှတ်ခဲ့တဲ့စီကံချက်ကိုပယ်ဖျက်ကြောင်းအမိန့်ကိုအခုလိုကြေညာခဲ့ပါတယ်
နိုင်ငံရေးနှင့်ဆက်လင်းသည့်ပြည်မှုများတွင်ရှာသွေးကျင့်တုံးဥပဒေပုံမှ401ပုံမှကွဲ1အရသတ်မှတ်ခဲ့သည့်စီကံချက်များကိုပယ်ဖျက်သည့်အမိန့်နိုင်ငံရေးနှင့်ဆက်လင်းသည့်ပြည်မှုဖြင့်ပြည်ထောင်ကြားခံခဲ့ရသူများကိုရှာသွေးကျင့်တုံးဥပဒေပုံမှ401ပုံမှကွဲ1အရလူငင်းတက်တာခွင့်အမိန့်များထုတ်ပြန်၍စီကံချက်ဖြင့်လူငင်းတက်တာခွင့်ပြုခဲ့ရတွင်ရင်းတို့၏လူမှုအခွင့်အရေးကိုငြင်းညာသောအပြင်အဆိုပါအမိန့်များပါသတ်မှတ်ထားခဲ့တဲ့စီကံချက်များကိုဤအမိန့်ထုတ်ပြန်သည့်နေမှာစ၍ပယ်ဖျက်လိုက်သည်ပုံဝင်းမြင့်နိုင်ငံတော်သမ္မတ
ဒီလိုပယ်ဖျက်လိုက်တဲ့အပေါ်နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AAPP ကကြိုဆိုကြောင်းအဖွဲ့ရဲ့တွဲပက်အတွင်းရေးမှူးဦးဘိုကြည်ကအခုလိုပြောပါတယ်
ကျွန်တော်တို့အနေနဲ့ကြိုဆိုပါတယ်နိုင်ငံရေးအကျဉ်းသားဖောင်းနေဆိုရင်ဂျင်းတမမနဲ့ဖြစ်ပြီးတဲ့စိုးရိမ်မှုတွေကိုဖြေကျော့ပေးတယ်ဒီပြည်မှုကြီးကြံပေးဖို့ပယ်ဖျက်လိုက်တဲ့အတွက်လည်းဒီပုံမှာနိုင်ငံရေးအကျဉ်းသားဖောင်းနေကိုကျွန်တော်တို့ကကျေးဇူးတင်ရှိပါတယ်ဒီနော်ဒီနိုင်ငံရေးပြည်မှုနဲ့ထောင်ပြတာလည်းဥပမာကုမင်းကုန်နိုင်လို့ဆိုရင်ဒါပြည်မှုကြီးကြံတွေအများကြီးရှိတယ်။နိုင်ငံရေးပြည်မှုတွေနဲ့ပတ်သက်ပြီးထောင်ပြထားခဲ့တဲ့သူတွေရဲ့ပြည်မှုကြီးကြံတွေကိုပတ်သက်ပြီးလိုက်တာပါ။ဒါကရုပ်အခြေအနေတွေမသက်ဆိုင်ပါဘူး
။ဆက်လက်ပြီးတော့လည်းနိုင်ငံရေးအကျဉ်းသားဟောင်းတွေတွေ့ကြုံနေရတဲ့အခက်အခဲတွေအတွက်လည်းအခုလိုမြစ်တာရက်ခံပါတဲ
့။ဒီနိုင်ငံရေးအကျဉ်းသားတွေမှာသူတို့ရဲ့အသက်မိုးဝမ်းကြောင်းဆိုင်ခြင်းတွေပြန်ပြရသေးတယ်လို့ကျွန်တော်တို့ကြားသိနေရရှိတယ်။အချို့မှတ်ပုံကင်းတွေထုတ်ရမှာအခက်အခဲလေးတွေရှိနေတယ်လို့လည်းကျွန်တော်တို့ကြားသိနေရရှိတယ်။ကျွန်တော်တို့လည်းဒီလိုပဲပြောပြဖို့အတွက်ကျွန်တော်တို့မြစ်တရက်ခံပါရတယ်။အဲ့လိုပဲဒီတချို့အလုပ်ခေါ်စားတွေထဲမှာနိုင်ငံရေးပြည်မှုချင်းထောင်ပြသူများလျှောက်ထားဖို့ဆိုတဲ့မျိုးတွေကိုကျွန်တော်တို့တွေ့ရတာအကုန်ရှိတယ်။အဲ့တော့ဒီလိုမျိုးတွေကိုလည်းညွန်ပြချက်တစ်ခုခုမိတ်တစ်ခုခုထုတ်ပြီးတော့ပယ်ဖျက်ပေးလို့ရှိရင်တော့နိုင်ငံရေးကျန်းသားအောင်နေတော့အလုပ်ကခွန်းလမ်းမှာတော့တကယ်ဒီဘယ်လိုဖြစ်သွားလဲပေါ့ဗျာ။အဲ့တော့ဒီလိုမျိုးတွေကိုလည်းဆက်ပြီးတော့ဆန်းဆောင်ပေးသွားလို့ကျွန်တော်တို့ကမြစ်တရက်ခံပါတယ်။
အမိန့်အမှတ်16မြင်းဆောင်2018မှာတော့နိုင်ငံသားအကျဉ်းသား8490ကိုလွတ်ငြိမ်းခွင့်ပေးကြောင်းကြေညာခဲ့တယ်လို့အမိန့်အမှတ်18မြင်းဆောင်2018အနေနဲ့ကတော့နိုင်ငံခြားသားအကျဉ်းသားအကျဉ်းသူ52ဦးကိုစီကံသတ်မှတ်ချက်မထားဘဲလွတ်ငြိမ်းခွင့်ပေးပြီးပြည်နှင်တန်ပေးလိုက်ကြောင်းထုတ်ပြန်ပါတယ်။နိုင်ငံသားအကျဉ်းသားတွေလွတ်ပေးရမှာနိုင်ငံရေးအကျဉ်းသား36ဦးပါဝင်ပြီးကြံရှိနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေရင်ဆိုင်နေရသူတွေအတွက်ပါဆက်လက်စဉ်းစားစေလိုကြောင်းလည်းဥပိုလ်ကြီးကအခုလိုပြောပါတယ်
။ဒါဒီနိုင်ငံရေးအကျဉ်းသားတွေထဲမှာလည်းကျွန်တော်တို့စည်ရင်းရသတ်မှတ်ရတဲ့ဒီတဲက36ယောက်ပါတယ်ဆိုတော့အများစုပါတယ်လို့ပြောလို့ရပါတယ်။ဒါပေမဲ့လက်ရှိထောင်ထဲမှာအချင်းချာနေပြီးတော့18ယောက်ကျန်နေတယ်။နောက်ထောင်ထဲကနေပြီးတော့အမှုရင်ဆိုင်နေတဲ့သူ84ယောက်ထောင်ပြင်းနေပြီးတော့အမှုရင်ဆိုင်နေတဲ့သူ320လောက်ကျန်နေတယ်။ဒီလူတွေတော့လည်းဟိုနိုင်ငံတော်အစိုးရအနေနဲ့ဆက်ပြီးတော့စဉ်းစားပြီးတင်တယ်လို့ကျွန်တော်တို့အင်ကြက်တင်ပါတယ
်။ဒီကနေ့လွတ်မြောက်လာသူတွေထဲမှာတည်ထန်ကြခံထားရတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကတပ်မဟာမှုစက်ခွန်ကျော်ခေါ်ဦးတန်ကြောင်အပါအဝင်2ဦးနဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့တည်ထန်ပေးခံရတဲ့ဘုံမှုဝင်းနိုင်ကျော်တို့ပါဝင်ကြောင်းကနဦးသတင်းရရှိထားပါတယ်။2016ခုနှစ်ဧပြီလ10ရက်နေ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြီးညာချက်အရနိုင်ငံရေးအကျဉ်းသားနိုင်ငံရေးတက်ကြွလှုပ်ရှားသူနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူ199ဦးကိုအမှုရုပ်သိမ်းပြီးလွတ်ပေးခဲ့ဘူးတယ်လို့အကျဉ်းထောင်အသီးသီးကအကျဉ်းသား2188ဦးကိုလွတ်ပေးခဲ့ပါတယ်2018ခုနှစ်ဧပြီလ12ရက်နေ့ကတော့အကျဉ်းသားစုစုပေါင်း2283ဦးကိုလွှတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားမပါတဲ့လောက်နည်းနည်းရှိခဲ့ကြောင်းဝေဖန်တာတွေရှိခဲ့ပူပါတဲ့